မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်ကူးစက်မှုတွေမြင့်တက်နေခြင်းကမလိုအပ်ရင်အိမ်ပြေမထွက်ရ stay at home ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့ကိုတော့ဒီကနေ့အောက်တိုဘာလ28ရက်ကနေစပြီးတော့ပယ်ဖြတ်လိုက်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကအခုနောက်ဆုံး stay at home ထုတ်ပြန်ချက်ပယ်ဖြတ်လိုက်တဲ့မြို့နယ်44မြို့နယ်မှာရန်ကုန်တိုင်းထဲကမြို့နယ်က20ပါဝင်ပါတယ်။အဲ့ဒီမြို့နယ်တွေမှာကိုဗစ်ကရောဂါကူးစက်မှုကတကယ်ပဲရော့ကျသွားပါပြီလား။ရန်ကုန်ကလာတဲ့ဒီသတင်းမအီတန်စင်ပြောပြပေးပါရှင်
။ရန်ကုန်မန္တလေးမွန်ပြည်နယ်အပါအဝင်ဧရာဝတီတိုင်းမကွေးတိုင်းပဲခူးတိုင်းစကိုင်းတိုင်းနဲ့ချင်းပြည်နယ်တွေတွင်ကမြို့နယ်44ခုမှာအော်တိုဘားလာ28ရက်နေ့ဒီကနေ့ကစပြီးတော့ stay at home season ကိုပယ်ဖျက်လိုက်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီလိုမြို့နယ်တွေမှာပြီးခဲ့တဲ့14ရက်အတွင်းဓာတ်ခွဲတည်ပြလူနာတွေ့ရှိမှုလျော့နေလာပြီးတော့အစုလိုက်ကူးစက်မှုရော့ကျလာတာကြောင့်အခုလိုမလိုအပ်ဖက်နေအိမ်ပြေမထွက်ဖို့ကိုကန့်သက်ထားတာကနေဖြေလျှော့ပေးလိုက်တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။စီးရီးယားဆီစဉ်ကိုပယ်ဖျက်လိုက်တဲ့ရန်ကုန်တိုင်းကမြို့နယ်20ထဲမှာပါတဲ့စမ်းကြောင်းမြို့နယ်မှာဆိုရင်အရင်ကလိုကိုဗစ်လူနာတွေအတွက်အောက်ဆီဂျင်လိုအပ်တယ်လို့အကူအညီတောင်းတဲ့သူတွေမရှိကြတော့တယ်လို့အခြေအနေပုံမှန်လိုပြန်ဖြစ်နေပြီလို့စမ်းကြောင်းမြို့နယ်ခြေဆိုင်နိုင်ရေးကူညီမှုအတင်းတစ်ခုကပြောပါလိမ့်
အခုတည်းတော့ကျွန်တော်တို့ဘာမှဟွာလေးကူညီတောင်းတာလည်းမတွေ့ဘူးခင်ဗျာခြေတွေကလည်းပုံမှန်သွားလာနေကြပါတယ်ခင်ဗျာဒီဆန်းနောက်ရက်ကွယ်မှာတော့ကိုဗစ်နဲ့ပတ်သက်ပြီးဘာမှမကြားတော့ဘူးခင်ဗျာဟုတ်ကဲ့ကြာသေးတော့ခွေးလေးကနာစီချောင်းဆိုးတော့ချက်ကောင်းဖြစ်နိုင်တယ်ဒီလိုပုံမူတုတ်ခွေးယောဂပုံစံမျိုးကြီးတော့ဝင်လာတော့မကြားမိဘူးခင်ဗျာဟုတ်ကဲ့
ပြည်တွင်းမှာကယောဂဖြစ်ပွားမှုအရှိန်မြင့်ပြီးတော့ထိန်းချုပ်ရတဲ့အချိန်ကာလတုန်းကလူနေထူးတဲ့ပြီးတော့နေစဉ်လူအများပြားနဲ့ဘတ်စကားတိုးစီးနေရတဲ့ရန်ကုန်လိုနေရာမျိုးမှာကိုဗစ်ဖြစ်သူရေအတွက်ကတရားဝင်တက်ခွဲတည်ပြဦးရေထက်မြေပြင်မှာပို့ပြီးတော့များတယ်လူကျမ်းမာရေးတာဝန်ရှိသူတွေနဲ့ပရဟိတဆောင်ရွက်ပေးသူတွေကပြောပါလိမ့်မန္တလေးတိုင်းထဲမှာလည်း stay at home အစီအစဉ်ပယ်ဖျက်ပေးလိုက်တဲ့မြို့နယ်၁၀ခုပါဝင်ပါသေးတယ်။အရင်ကကိုဗစ်ကရောဂါဖြစ်ပွားကူးစက်သူများခဲ့တဲ့ချင်းဤတာဆန်မြို့နယ်ထဲမှာအခုကိုဗစ်ဒီပြလူနာမရှိသလောက်ဖြစ်သွားပြီလို့ချင်းဤတာဆန်ပရဟိတကွန်ရက်တာဝန်ရှိသူတယောက်ကပြောပါသေးတ
ယ်။တိုင်းကာလနဲ့မှာတော်တော်ကြီးပါပါကိုဗစ်ဖြစ်တဲ့အခုတည်းကလုံးဝမကျင်းသလောက်ပါ။အခုရာသီတုပ်ဝေးကတော့ထားတဲ့လူတွေကတော်များတော့များတယ်။သူကတည့်ရနေရဆိုရင်အဲ့လိုကျင်းချပြီးကြောက်သွားတာ။ကိုဗစ်ကမချီလောက်ကိုတော့
ပြည်တွင်းမှာကိုဗစ်တတိယလိုင်းပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဇူလိုင်လနဲ့ဩဂတ်စ်လအစပိုင်းတုန်းကလူစီကားတဲ့ဈေးနဲ့ကျောင်းတွေကနေတဆင့်အစုလိုက်ရောဂါကူးစက်မှုတွေတွေ့ရှိခဲ့ပါတယ်။ဘကိုတိုင်းလက်ပတန်းမြို့နယ်မှာဈေးကနေတဆင့်ကိုဗစ်ကရောဂါအများအများကူးစက်မှုတွေရှိခဲ့ရကနေအခုတော့ပိုးတွေ့သူအတည်ပြုလူနာတော်တော်လေးလျော့သွားတယ်လို့ဒီနေ့ကိုအယောက်260ဝန်းကျင်စစ်ဆေးပေးနေတဲ့ကျန်းမာရေးဝန်ထမ်းတယောက်ကပြောပါသေးတယ်
။ကိုရင်လို့တော့မဟုတ်တော့ဘူးအရင်ပါသွားပြီလေ။တစ်ဖက်ခြေလောက်ကြမှာတယောက်လောက်တွေ့ရင်တွေ့နှစ်ယောက်လောက်တွေ့ရင်တွေ့အဲအဲ့လိုပဲရှိကြတာပဲဟုတ်အခုကတော့ပြီးတဲ့အချိန်ကဟိုလူတွေကဒီလိုဖြားတဲ့နာရီဆိုဒီကိုဗစ်ကြောင့်လို့ပဲဘယ်လိုချိန်ပြည်မှာတစ်ခါလေးတူအများအပြည့်မှာတွေ့နေကြတာရှိကြတာပဲနော်ဒီပြာကြီးတော့ဘူးဆိုရင်အဆေးုံမလာရဲကြတော့လေစစ်မှန်ဆိုခြေကနေကအပြင်းတွေကအဲ့ဒီလိုပဲထိုးတော့များတယ်
ကိုဗစ်တတိယလိုင်းအချိန်မြင့်ခဲ့တဲ့ဇူလိုင်လကစပြီးတော့ကူးစက်မှုအခြေအနေဆိုးခဲ့တဲ့တိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကို stay at home ထုတ်ပြန်ခဲ့တာစုစုပေါင်း119မြို့နယ်ရှိခဲ့တာပါ။အဲ့မြို့နယ်တွေကကိုဗစ်ကရောဂါကူးစက်မှုရော့ကျလာတဲ့မြို့နယ်တွေကိုဒီထုတ်ပြန်ချက်တွေတဖြည်းဖြည်းပယ်ဖျက်နေတာအခုဆိုရင်မြို့နယ်50ရှိပါပြီ။ဒါပေမဲ့ stay at home အစီအစဉ်ထုတ်ပြန်ထားတဲ့69မြို့နယ်ကျန်ရှိနေသေးတာပါ။ယောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်အခြေခံပညာသင်ကျောင်းတွေကိုအခုအောက်တိုဘာလကုန်ထိစက်ပြီးတော့ပိတ်ထားပါတယ်ရှင်။